ကုလသမဂ္ဂတွေ့မှုချုပ်ထိုင်းနိုင်ငံမှာတော့ဒေါက်အောင်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့ဗဟိုမှူးကြီးတန်းရွှေကိုဓာတ်ရိုက်ပန်ကြားခဲ့ပါတယ်။အဲဒါပေမဲ့အခုနာအဖကတက်တန်းအောင်ထက်တိုးလိုက်တယ်ဆိုတော့ဒါဟာကုလသမဂ္ဂကိုမထီမဲ့မြန်လို့တူဖြစ်မနေဘူးလားခင်ဗျ။အဲဒါနဲ့ပတ်သက်လို့အတွေ့အမှုချုပ်ရဲ့သဘောထားကဘယ်လိုရှိပါသလဲလို့အတွေ့အမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Brandon Varma ကိုမေးကြည့်တော့သူကအခုလိုစဖြေပါတယ်
။ Secretary General definitely believes that Myanmar's leadership has missed a significant opportunity to confirm its commitment to move forward and to move towards democracy.
ဒေါက်အောင်ဆန်းစုကြည်ကိုပြန်မလွတ်တာဟာမြန်မာအစိုးရခေါင်းဆောင်တွေအနေနဲ့ပေးထားတဲ့ဂရုအတိုင်းဆောင်ရွက်ဖို့အဓိကကျတဲ့အခွင့်အလမ်းတစ်ခုကိုဆုံးရှုံးခဲ့တာပဲလို့ Mr. Kofi Annan ကယုံကြည်ပါတယ်။မြန်မာအစိုးရကအမျိုးသားညီညွတ်ရေးကိုဖော်ဆောင်မယ်၊ democracy စနစ်ကိုကျင့်သုံးမယ်၊နိုင်ငံတကာနဲ့ဆက်ဆံရေးကောင်းမွန်အောင်လှုပ်ဆောင်မယ်လို့ကတိပေးခဲ့ပေမဲ့အခုတော့ဒါတွေကိုတတ်သိပြနိုင်မယ့်အခွင့်အလမ်းတစ်ခုကိုဆုံးရှုံးခဲ့ရတာပါပဲ။မြန်မာဘက်ကရှေ့ဆက်ဘလို့လုပ်မယ်ဆိုတော့ကိုစောင့်ကြည့်ရပါမယ်လို့ Mr. Brandon Varma ကပြောဆိုတာပါ။အဲဒါပေမဲ့ကုလသမဂ္ဂကစောင့်ကြည့်နေတာဟာအတော်ကြာပါပြီ။လိလလူကြီးပြောတာကတော့မြန်မာရေးလူငယ်ရေးကောင်စီကိုမတင်သေးရေးစေအစိုးရကတော့မှုမှမဟုတ်ဘူးလို့ဆိုနေပါတယ်။အဲဒါပေမဲ့ Mr. Annan ရဲ့ကြေညာချက်မှလည်းမြန်မာရေးလူငယ်ရေးကောင်စီတင်ဖြည့်ရှင်းမှုကိစ္စကိုဖော်ပြထားတာမတွေ့ရပါဘူး။ကျွန်တော်တို့ကြားတော့ဆိုရင်ဒီသတင်းပတ်ကုံမှာတော့လုံခြုံရေးကောင်စီကဒုတိယကြိမ်မြမအရေးဆွေးနွေးပွဲလုပ်ဖို့ရှိတယ်လို့ဆိုပါတယ်အဲ့ဒါဟုတ်ပါသလားခင်ဗ
ျ Well that's kind of in the council's hands right now in the hands of the member states who are on the security council so I don't have any information on when
လုံခြုံရေးကောင်စီတင်ပြီးတော့ဖြည့်ရှင်းရေးမရှင်းရေးဆိုတာကတော့လုံခြုံရေးကောင်စီနဲ့ကောင်စီဝင်နိုင်ငံတွေရဲ့သဘောပါပဲဒီသတင်းပတ်ကုံမှာမြမအရေးဆွေးနွေးမယ်မဆွေးနွေးဘူးဆိုတဲ့ပတ်သက်လို့ကျွန်တော်မသိပါဘူး
But the Secretary General did say today that he would continue to work with countries that had influence on
the government. မြန်မာနိုင်ငံပေါ်မှာဩစာရှိတဲ့နိုင်ငံတွေနဲ့ဆက်သွယ်ပြီးတော့မြမအရေးအပြောင်းအလဲတွေဖြစ်လာအောင်ဆောင်ရွက်မယ်လို့တော့အထွေထွေမှုချုပ် Mr. Kofi Annan ကပြောဆိုခဲ့ပါတယ်။ဟုတ်ကဲ့ကောင်းပါပြီ။မြန်မာနိုင်ငံပေါ်ဩစာရှိတဲ့နိုင်ငံတွေဆိုတော့ဘယ်နိုင်ငံတွေကိုဆိုလိုပါသလဲ Mr. Gambari ကလည်းဒေါက်ဆန်းစုကြည်နဲ့သူတွေ့ခွင့်ရတာဟာလွန်ညွန်ရေးကောင်စီကနိုင်ငံတချို့ကကူညီလို့လို့ဆိုပါတယ်။အဲလိလာသူအများစုကဒါဟာတရုတ်နိုင်ငံကိုပြောဆိုတာလို့ခံမှန်းနေကြတာရှိပါတယ်။အဲမစ္စတာကော်ဖီအာနန်ကတရုတ်ပါဝင်ဒေတာရင်းကနိုင်ငံတွေကိုဘလို့ချင်းကပ်နေတာရှိပါလဲခင်ဗျ။
I mean, as the Secretary General said today, he has been in touch with members of ASEAN, the Association of Southeast Asian Nations, and especially Malaysia, because they have the
presence of ASEAN. Today, we've got to ASEAN power in the country. We've got to be able to do this. We've got to be able to do this. Malaysia has ASEAN power in the country. We've got to be able to do this. We've got to be able to do this. We've got to be able to do this. We've got to be able to do this.အဲတရုတ်နိုင်ငံနဲ့ပတ်သက်လို့တော့အတွေ့အမှုချုပ်ကတီးဆန့်ပြောဆိုတာမျိုးမရှိခဲ့ပါဘူးလို့ပြောခွင့်ရပုဂ္ဂိုလ် Mr. Brandon Varma ကပြောဆိုသွားပါတယ်။ဟုတ်ကဲ့ Mr. Gambari ပြန်လာကြတာကအကောင်းမြင်သဘောကြီးလွှမ်းနေခဲ့ပါတယ်။အခုရောအတွေ့အမှုချုပ်က Mr. Gambari ရဲ့ခီးစဉ်ကိုအောင်မြင်မှုလို့ယူဆပါသေးလားခင်ဗျ။
I mean the thing is that contacts are always good and dialogue is always good and so in that case I mean the it was good that Mr. Gambari was able to go to Myanmar and to meet with
Mr. Yari Christian Sunegwin Yari ဆိုတာအမြဲတမ်းကောင်းတာကြီးပါပဲ Mr. Gambari မြန်မာနိုင်ငံကိုသွားခွင့်ရတယ်ဘူဂျုံမူကြီးတန်းရွှေနဲ့ရောဒေါအောင်ဆန်းစုကြည်နဲ့ပါတွေ့ခွင့်ရတယ်ဒါဟာကောင်းတဲ့လက္ခဏာပါအဲဒါပေမဲ့ဒါဟာအဆပဲရှိပါသေးတယ်လို့ဖြေဆိုသွားတာပါ Mr. Kofi Annan နေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တယောက်ကိုထပ်မံခတ်မှုအတွက်ပြင်ဆင်နေတယ်ဆိုတာမှန်ပါသလားလို့ RFA ကမေးတဲ့အခါမှာတော့ဒီကိစ္စနဲ့ပတ်သက်လို့အပြစ်သက်ဆုံးဖြတ်ချက်မချရသေးတဲ့အတွက်မှတ်ချက်တစ်စုံတရာမပေးလိုပါဘူးလို့ကုလသမဂ္ဂအထူးအမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Brandon Varma ကပြောဆိုသွားပါတယ်ခင်ဗျာ